Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေပြည်ဝမြန်မာပိုင်း2019ခုနှစ်အောက်တိုဘာလ28ရက်စနေနေ့ညနေ6:00ခန်းနဲ့9:00အထိအစီအစဉ်တွေကို92မီတာ71 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မစားဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင်
မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညနေခင်းသတင်းတွေကိုမအီတန်စင်နဲ့အတူချင်ကြပြီးသားမှာဖြစ်ပါတယ်အမေရိကန်ရွေးကောက်ပွဲမှာရုရှားဂျာမန်နောက်ရှက်မှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွင်ပထမဆုံးစွဲချက်တွေကိုအမေရိကန်ပြည်ထောင်စုအထူးခုံရုံးကအတည်ပြုလိုက်ပါပြီနော်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်ပိုင်ဆိုင်တာကိုဘယ်တော့မှလက်ခံမှာမဟုတ်ဘူးလို့အမေရိကန်ဘက်ကပြောလိုက်ပါတယ်စပိန်ဆိုရကတော့ကက်တာလုံးနီးယားဒေသလွတ်တော်ကိုဖျက်သိမ်းပြီးတော့ကိုပိုင်အုပ်ချုပ်ခွင့်ကိုပြန်ရုပ်သိမ်းလိုက်ပြီးဖြစ်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်တင်းတွေပြီးမှာတော့ရခိုင်ပြည်နယ်အတွင်းနိုင်ငံတကာအဖွဲ့တွေတွားရောက်အကူအညီပေးနိုင်ရေးအစိုးရကပြန်ခွင့်ပြုပေးပြီဆိုတဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
ဒီကျေရှင်းပေးတဲ့အတွက်လည်းဒါကျွန်တော်တို့ကျေးဇူးတင်ရမှာပါဒါပေမဲ့ခုနတော့ဒီလိုကျွန်တော်တို့နှစ်ဖက်အဖွဲ့အစည်းကိုလည်း
ကမန်အမျိုးသားတွတ်တက်ရေးပါတီဘဟုကော်မတီအဖွဲ့ဝင်ဦးတင်ခွင့်ပြောသွားတာပါအပြည့်စုံကိုတင်နေပြီးမှနားဆင်ကြရပါမယ်ဒါအပြင်ထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေကြုံရတဲ့အခက်အခဲတခါ Halloween Days လို့ခေါ်တဲ့ဒီစည်းကြီးနဲ့အကြောင်းကျင်းပကြတဲ့ပုံကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မိုက်အသင်းစင်တို့ပြောပြပေးပါမယ်ရှင်
။မက်ဂျန်ပြည်တော်စုအထူးခုံရုံးကပြီးခဲ့တဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာမန်နောက်ရှက်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွင်ပထမဆုံးစွဲချက်တွေကိုအတည်ပြုလိုက်ပြီးဖြစ်ပါတယ်။ဒီစုံစမ်းစစ်ဆေးမှုကတော့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကဦးဆောင်တာပါ။ထိပ်ပိထားတဲ့စွဲချက်တွေကိုတင်သွင်းလိုက်တာနဲ့ပတ်သက်ပြီးတော့တောက်ချာနေနောက်ပိုင်းမှာသတင်းမီဒီယာတွေကဖော်ပြခဲ့ကြတာဖြစ်ပါတယ်။အထူးခုံရုံးကစွဲချက်တွေအတည်ပြုလိုက်တာနဲ့ပတ်သက်ပြီးတော့ CNN သတင်းဌာနကပထမဆုံးသတင်းထုတ်ပြန်ခဲ့တာဖြစ်ပြီးတော့စွဲချက်တင်ခံရတဲ့ဘသူမဆိုအစောဆုံးတနင်္လာနေ့ကစပြီးတော့ဖမ်းဆီးထိန်းသိမ်းခံရမှာဖြစ်တယ်လို့ဆိုထားပါတယ်။ဘယ်လိုစွဲချက်တွေနဲ့ဆွဲဆိုထားလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးတော့ CNN သတင်းဌာနကဆက်သွယ်မေးမြန်းခဲ့တာမှာတော့အထူးစုံစမ်းစစ်ဆေးမှု Robert Mueller ရဲ့ရုံးပြောခွင့်ရကဖြေကြားဖို့ညှင်းဆန်ခဲ့ပါတယ်။ Robert Mueller ရဲ့အထူးစုံစမ်းစစ်ဆေးအဖွဲ့နဲ့အတူလုပ်နေတဲ့ရှေ့နေတွေဟာ Washington DC မှာရှိတဲ့ပြည်ထောင်စုတရားရုံးထဲကိုတောက်ချနေကဝင်သွားခဲ့တာကိုတွေ့ခဲ့ရတယ်လို့ CNN ကဆိုပါတယ်။Robert Mueller ကတော့ဒီစုံစမ်းစစ်ဆေးမှုနဲ့ဆိုင်တဲ့သတင်းချက်လက်တွေနဲ့ပတ်သက်ပြီးတော့ဘာမှပြောဆိုခြင်းမရှိဘဲရင်ငုံနှုတ်ပိတ်နေတာဖြစ်ပါတယ်။ FBI ကြီးကဟောင်း James Comey ကိုရာထူးကနေဖယ်ရှားလိုက်ပြီးတိတ်မကြခင်မှာပဲပြီးခဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတ Trump အနိုင်ရဖို့အတွက် Trump ရဲ့မဲဆွယ်စည်းရုံးအဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းဆောင်ရွက်မှုတွေရှိမရှိဆိုတာကိုစုံစမ်းစစ်ဆေးဖို့အတွက် Robert Mueller ကိုပြီးခဲ့တဲ့မေလကအထူးစုံစမ်းစစ်ဆေးမှုအဖြစ်နဲ့ခန့်အပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတ Donald Trump ရာထူးတက်ဆတော်ကဥဆုံး TPP လို့ခေါ်တဲ့ Pacific ရဲဝန်ဒေသကုံသွင်းရေးသဘောတူညီချက်ကနေနှုတ်ထွက်ခဲ့ပေမဲ့အခုသမ္မတ Trump ရဲ့အာရှခီးစဉ်ကြောင့်သမ္မတတန်ကိုလာကြာခဲ့တဲ့အချိန်မှာအာရှနိုင်ငံတွေအပေါ်အလေးထားဆက်ဆံတဲ့မူဝါဒဘက်ကိုဦးတည်လာပြီလားလို့မေးခွန်းထုတ်လာကြပါတယ်သမ္မတ Trump ရဲ့စနေရက်ကြာအာရှခီးစဉ်ကိုနောက်သတင်းပတ်မှာစတင်မှာဖြစ်ပြီးတော့ဂျပန်တောင်ကိုရီးယားတရုတ် VN နဲ့ဖိလစ်ပိုင်နိုင်ငံတွေကိုသွားမှာဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံမှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံကိုသမ္မတ Trump တက်ရောက်မှာဖြစ်ပေမဲ့အရှိတောင်အာရှနိုင်ငံတွေအကြောင်းအဓိကထားဆွေးနွေးတဲ့နှစ်စဉ်အရှေ့အာရှထိပ်သီးညီလာခံမတိုင်ခင်တရက်မှာတော့အမေရိကန်ကိုပြန်မဲလို့သတင်းတွေမှာဖော်ပြထားပါတယ်ဒါဟာအရှိတောင်အာရှအရေးသမ္မတ Trump ဦးစားပေးမစင်စားဘူးဆိုတဲ့အသွင်ဆောင်နိုင်ကြောင်းပင်တကိုအရှိအာရှဆိုင်ရာအကြီးအကဲဟောင်း Abraham Denmark ကပြောပါတယ်သမ္မတ Trump ရဲ့အာရှခရီးစဉ်ကမြောက်ကိုရီးယားအရေးကိုအဓိကထားဆောင်ရွက်မယ်လို့သုံးသပ်ကြပါတယ်မြောက်ကိုရီးယားရဲ့ Nuclear နဲ့ Missile စီစဉ်တွေရက်တက်အောင်တရုတ်ကိုဖိအားပေးနိုင်ဖို့သမ္မတ Trump မျှော်လင့်ထားတာလည်းဖြစ်ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုအနေနဲ့မြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်ပိုင်ဆိုင်တာကိုဘယ်တော့မှလက်ခံမှာမဟုတ်ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး Jim Mattis ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်ထုတ်လုပ်တဲ့အစီအစဉ်တွေအပြင်းထန်လှုပ်ဆောင်နေတာဟာအထူးကြံဖြစ်စေတဲ့မြောက်ကိုရီးယားနိုင်ငံကိုလုံခြုံစေတာထက်သူ့ရဲ့လုံခြုံရေးကိုထိခိုက်စေတယ်လို့ဝန်ကြီး Mattis ကဆိုမျိုးမှာဒီကနေ့ပြောကြားခဲ့ပါတယ်။မြောက်ကိုရီးယားစစ်တပ်အနေနဲ့လည်းအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့မဟာမိတ်စစ်အင်အားကိုဘလို့မှရှင်းနိုင်စရာမရှိဘူးလို့ဝန်ကြီးမက်ဒစ်ကမြောက်ကိုရီးယားကိုသတိပေးခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တွေကိုတိုက်ခိုက်လာတဲ့ဘလို့တိုက်ခိုက်မှုမျိုးကိုမဆိုချေမှုန်းသွားမှာဖြစ်ပြီးတော့မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်သုံးလာခဲ့မယ်ဆိုရင်စီးရအကြီးအကျယ်တုံ့ပြန်သွားမှာဖြစ်တယ်ဆိုတာအသေးစားပဲဖြစ်တယ်လို့လည်းဝန်ကြီးမက်ဒစ်ကပြောပါတယ်။ ဒါပေမဲ့သူရဲ့အာရှခီးစဉ်တစ်လျှောက်လုံးမှာပြောခဲ့သလိုပဲမြောက်ကိုရီးယားအရင်နဲ့ပတ်သက်ပြီးတော့တန်တမာရေးနီလန်းနဲ့ဦးစားပေးကင်တွယ်ဖြည့်ဆင်းသွားမှာဖြစ်တယ်လို့ဝန်ကြီးမက်ဒက်စ်ကထပ်ပြောပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးနဲ့ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆပ်နန်ဖိုတိုဟာတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့ဒီကနေ့မှနှစ်စဉ်ပြုလုပ်နေကြလုံခြုံရေးဆိုင်ရာအကြံပေးဆွေးနွေးမှုတွေကိုလုပ်ခဲ့ကြပြီးတော့ဒါဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ကြံသက်စွာကျေဆွေးပြီးနောက်ပထမဆုံးလုပ်တဲ့လုံခြုံရေးဆိုင်ရာအကြံပေးဆွေးနွေးပွဲလည်းဖြစ်ပါတယ်ခင်ဗျာ
။သမ္မတဟောင်းဂျွန် F. ကင်နေဒီလှုပ်ကြံခံရမှုနဲ့ဆက်စပ်တဲ့မတ်တန်ဖိုင်အားလုံးကိုထုတ်ဝေလိုက်ပြီးဖြစ်ကြောင်းသမ္မတထရမ့်ကတောင်းကြံနေနောက်မှမှကြေညာလိုက်ပါတယ်။ CIA နဲ့တခြားအဖွဲ့အစည်းတွေအပါအဝင်ဗိုလ်ချုပ်ကြီးကယ်လီနဲ့တင်းကျပ်သေးစွာဆွေးနွေးပြီးတဲ့နောက်မှာတရှိချင်းရှာရှိနေသေးတဲ့သူတွေရဲ့နာမည်ရင်းနဲ့အင်္ဂလိပ်စာတွေကလွဲလို့သမ္မတ JFK ရဲ့မှတ်တမ်းတွေအားလုံးကိုပြည်သူတွေရှာဖွေဖတ်ရှုနိုင်ဖို့ထုတ်ဝေလိုက်ပါပြီလို့သမ္မတထရမ့်ကတွစ်တာစာမျက်နှာမှာရေးသားခဲ့ပါတယ်။အငင်းပွားပွဲရာလျှို့ဝှက်ပူးပေါင်းကြံစည်ချက်တွေတမျက်ကင်းသွားအောင်လို့ဖုံးကွယ်ထားခြင်းမရှိပုံပွင့်လင်းလင်းထုတ်ပြဖို့ဆောင်ရွက်တာလို့သမ္မတထရမ့်ကပြောဆိုလိုက်ပါတယ်။အမျိုးသားမော်ဂွန်းတိုက်ကနေခွင့်ပြုလိုက်တဲ့ဒီယာနဲ့ချီတဲ့မှတ်တမ်းဖိုင်တချို့ကိုလုံခြုံရေးအရာစိုးရိမ်မှုကြောင့်လက်တလုံးမှာတော့ခေတ္တလျှို့ဝှက်ထားဖို့ကြာတာပင်နေတုန်းကတော့သမ္မတထရမ့်ကညွှန်ကြားထားခဲ့တာဖြစ်ပါတယ
်။ UAE ဘေးကန်တန်ညနေဘက်မြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE ကနေစနေနေ့ညနေခင်းနောက်ဆုံးရဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။တချိန်ကအတိုင်းအတာတစ်ခုထိကိုယ်ပိုင်အုပ်ချုပ်ခွင့်ရရှိခဲ့တဲ့စပိန်နိုင်ငံကတလုံးနီးယားဒေတာဟာအခုခါမှာတော့စပိန်အစိုးရရဲ့တိုက်ရိုက်အုပ်ချုပ်မှုအောက်ကိုပြန်ရောက်သွားပြီဖြစ်ပါတယ်။ကတလုံးနီးယားလွတ်တော်ကစပိန်နိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာဖို့ကိုထောက်ခံကြောင်းမဲပေးခဲ့ပြီးနိုင်ပိုင်းအကြမှာပဲစပိန်ဝန်ကြီးချုပ်ကကတလုံးနီးယားလွတ်တော်ကိုဖျက်သိမ်းလိုက်တာဖြစ်ပါတယ်။ပါလီမန်ကိုဖျက်သိမ်းလိုက်တဲ့အပြင်ဝန်ကြီးချုပ်မာရီယာနိုရာဂျိုင်းကလည်းဒီဇင်ဘာ21ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့တောင်းဆိုလိုက်သလိုကတလုံးနီးယားဒေသရဲ့ရဲတပ်ဖွဲ့ထိတန်းတာဝန်ရှိသူတွေကိုလည်းတာဝန်ကနေရစဲလိုက်ပါတယ်။စပိန်နိုင်ငံကနေခွဲထွက်ဖို့ဆုံးဖြတ်ချက်ကိုကတလုံးနီးယားသမ္မတကာလို့စ်ပူရှ်ဒမွန်ဦးဆောင်တဲ့ဒေသညွန်ပေါင်းအဖွဲ့ကခွဲထွက်ရေးကိုပိုလိုလားတဲ့အုပ်စုကရေးဆွဲပြီးတော့ကတလုံးနီးယားပါလီမန်ကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကိုထောက်ခံမဲ80၊ကန့်ကွက်မဲ10မဲ၊ကြားနေမဲ2မဲနဲ့အတည်ပြုခဲ့ရပါစပိန်ရဲ့အာဏာရဗဟိုလက်ရရေးပေါ်ပူလာပါတီနဲ့ကတလန်လွတ်တော်မှာအမတ်နေရာထပ်ဝတ်တော်ရှိတဲ့အဓိကအတိုက်ခံဆိုရှယ်လစ်ပါတီကတော့ကတလန်လွတ်တော်ရဲ့မဲခွဲဆုံးဖြတ်ပွဲကိုတပိတ်မောက်ခဲ့တာဖြစ်ပါတယ်။ကတလုံးနီးယားဒေသလွတ်လပ်ရေးကိုတုံ့ပြန်တဲ့အနေနဲ့စပိန်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအပိုက်155မှာဖော်ပြထားတဲ့အတိုင်းဗဟိုအစိုးရအနေနဲ့ကတလန်အာဏာပိုင်တွေကိုဖယ်ရှားပြီးတော့ဒေသတွင်းအုပ်ချုပ်ရေးတာဝန်ယူဖို့ကိစ္စကိုစပိန်အထက်လွတ်တော်ကအတည်ပြုခဲ့တာဖြစ်ပါတယ်ခင်ဗျာ။
စနားပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားမှာပြင်းထန်တဲ့ပြိပခါဖြစ်ပွားပြီးနောက်ဂဲရိုက်ခံရတဲ့ခရိုင်၃ခုခရိုင်၄ခုမှာကင်ညာရွေးကောက်ပွဲအတွက်မဲပေးဖို့ကိုရွှေ့ဆိုင်းလိုက်ရတဲ့နောက်တစ်ရက်မှာတော့ကင်ညာအတိုက်ခံဒေသတွေမှာပြန်တည်ငြိမ်လာပါတယ်။အတိုက်ခံတွေခြေကုပ်ယူထားတဲ့ကင်ညာနိုင်ငံရဲ့တတိယအကြီးဆုံးမြို့ဖြစ်တဲ့ကီဆူမူမြို့လမ်းတွေနဲ့နာရိုဘီမြို့တော်ပြန်ကျရပ်ကွက်တွေမှာစနေနေ့မှာတော့ငြိမ်သက်နေကြပါတယ်။အတိုက်ခံကောင်းဆောင်ရိုင်လာအိုဒင်ကာကသဘောရွေးကောက်ပွဲပြန်ကျင်းပမယ့်အရေးကိုစကြာပြင်းနေတုန်းကသတိမှောက်ခဲ့တဲ့အတွက်တိုင်းကရီမတီမငိမ့်မှုမတိမကြာဖြစ်မှုတွေဆက်လက်ဖြစ်ပွားနေတာဖြစ်ပါတယ်။အကြမ်းဖက်မှုတွေကြောင့်ကင်ညာနိုင်ငံရဲ့ခရိုင်58ခုထဲက4ခုမှာမဲပေးမှုတွေကိုစနေနေ့အထိရပ်ဆိုင်းထားပါတယ်။ရွေးကောက်ပွဲဝန်ထမ်းတွေရဲ့လုံခြုံရေးကိုစိုးရိမ်နေတဲ့အတွက်မဲပေးမှုကိုနောက်ကျနေချက်ထုတ်ပြန်တဲ့အချိန်အထိနောက်ဆုတ်လိုက်ရတာလည်းဖြစ်ပါတယ်။ဩဂတ်စ်လ10ရက်နေ့တုန်းကရွေးကောက်ပွဲကျင်းပခဲ့ပေမဲ့အမားရင်းတွေတွေ့ရှိခဲ့ရတဲ့အတွက်ဗဟိုတရားရုံးကရလဒ်ကိုပယ်ဖျက်ခဲ့တာကြောင့်စာသာရေးနေ့တုန်းကတကြောပြန်ရွေးကောက်ပွဲထပ်မံကျင်းပပါတယ်။ဩဂတ်စ်လ10ရက်ရွေးကောက်ပွဲမှာတော့သမ္မတဦးဟူရိုကညာတာနိုင်ကြောင်းကြေညာခဲ့ရလည်းဖြစ်ပါတယ်။
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်နာကမီးရှုမိပန်းဆက်ရုံမှာလူပေါင်း48ယောက်တိဆုံးသွားတဲ့စနေနေ့ကမီးလောင်ကျွမ်းမှုဟာဂဟေဆော်ယာကနေဖြစ်ပွားခဲ့တာလို့ယုံကြည်ကြောင်းအင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါတယ်။မျက်မြင်သက်သေတွေနဲ့မှုခင်းစစ်ဆေးချက်တွေအရဂဟေဆော်ရဲ့ဆက်ကနေမီးရှုမိပန်းလုတဲ့နေရာမှာတုံးတဲ့ပစ္စည်းတွေကိုမီးပွားလွင့်ဆင်ပြီးတော့မီးလောင်ကျွမ်းခဲ့တာဖြစ်တယ်လို့ဖော်ပြနေကြောင်းဂျကာတာရဲတပ်ဖွဲ့ပြောခွင့်ရအာဂိုယူအိုနိုကပြောပါတယ်။ တယ်။တယုံပိုင်ရှင်တဲ့ကုမ္ပဏီရဲ့မန်နေဂျာတို့ကိုရဲတပ်ဖွဲ့ကဖမ်းဆီးထားပါတယ်။ဂေစော်တဲ့သူပဲနေရာမှာရောက်နေတယ်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီလူတွေကိုတော့ပေါ်ဆမှုနဲ့တရားစွဲခံဆွဲဆိုဖို့ရှိနေပါတယ်။ဒါပြင်တယုံပိုင်ရှင်ဟာအသက်မပြည့်သေးတဲ့သူတွေကိုစက်ရုံမှာအလုပ်ခန့်ထားတယ်လို့လည်းတန်တရားဖြစ်ခံနေရကြောင်းရဲကပြောပါတယ်။ကြတဲ့ရင်းနေမဲ့ပိုင်းကဆဲုံမှာကြီးမားတဲ့ပောက်ကွဲမှုတွေဖြစ်ပွားခဲ့ပြီးအဲ့နောက်ပောက်ကွဲမှုအသေးလေးတွေဆက်ဖြစ်ရာကနေဆဲုံမီလောင်ပြီးတော့အမိုးပြိုကျခဲ့တယ်လို့မျက်မြင်သက်တေတွေကပြောပါတယ်။ပြင်းထန်တဲ့မီလောင်ကျမှုတန်ရာရင်းနဲ့ဆဲုံတင်ထားတဲ့သူဒါစင်နဲ့ချီရှိတာကြောင့်တေဆုံးသူအရေအတွက်လည်းထပ်တိုးလာနိုင်မှာရှိတယ်လို့အာနာပိုင်းတွေကပြောပါတယ်ခင်ဗျာ
။ Hurricane Maria ကြောင့်ပျက်စီးသွားတဲ့ Puerto Rico ကျွန်းကလျှက်စစ်မီလောင်တွေကိုပြင်ဆင်ဖို့အတွက်ကန်ထရိုက်သဘောတူညီမှုရဖို့ပြိုင်ဆိုင်ရတဲ့ကုမ္ပဏီမရှိတဲ့အတွက်လူသိနည်းတဲ့ American ကုမ္ပဏီကိုပဲတာဝန်ပေးလိုက်တာကြောင့်ပြည်သူတွေကမကြေမနက်ဖြစ်နေကြပါတယ်။ဒီကုမ္ပဏီကတော့ Whitefish Energy Holdings လို့ခေါ်ပြီးတော့ American ပြည်ထောင်ရေးဝန်ကြီး Ryan Zeig ရဲ့စာတိမြို့ Montana အတိုင်းဝိုင်းငယ်ကဖြစ်ပါတယ်။ဒီအတွက်ကုန်ကြငွေနှုန်းကတာမန်ပေါ်တရီကိုဒေတာကနှုံးထက်ငါးဆများနေတာကိုလည်းတွေ့ရပါတယ်။နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့မအီတန်စင်တို့ပြောပြပေးကြတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လင်းပေးပါမယ်ရှင်။နိုင်ငံတကာအကူအညီတွေဝင်ရောက်ခွင့်ပိတ်ပင်ထားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာကုလသမဂ္ဂကပုံမှန်ထောက်ပံ့နေတဲ့စာနာရိတ်ခါအကူအညီပေးရေးအစီအစဉ်ကိုပြန်လည်စတင်ဖို့မြန်မာအစိုးရဘက်ကခွင့်ပြုလိုက်ကြောင်းကုလသမဂ္ဂလက်အောက်ခံ WFP ကမနေ့ကပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းအကူအညီပေးရေးလုပ်ငန်းတွေလက်တွေ့စတင်နိုင်ဖို့အနေဖက်အသေးစိတ်ဆွေးနွေးနေဆဲဖြစ်ပါတယ်။အသေးစိတ်ကိုတော့မိုင်းဂျင်းနိုင်ကတင်ပြပေးပါမယ်ရှင်။
ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေတကြော့ပြန်ဖြစ်လာပြီးတဲ့နောက်အဲ့ဒီဒေသမှာနိုင်ငံတကာရဲ့အကူအညီထောက်ပံ့မှုတွေကိုမြန်မာအစိုးရကပိတ်ပင်ခဲ့တဲ့အတွက်ပြန်ပြီးခွင့်ပြုဖို့ကုလသမဂ္ဂကဒီဇိုင်းမမတ်တောင်းဆိုခဲ့တာပါ။အခု2လကြာမြင့်ပြီးတဲ့နောက်မြန်မာအစိုးရနဲ့ကုလသမဂ္ဂကြားညှိနှိုင်းဆွေးနွေးမှုရလဒ်ဖြင့်စာနယ်ရိတ်ခါတွေထောက်ပံ့ဖို့မြန်မာဘက်ကခွင့်ပြုလိုက်ကြောင်းမနေ့တောက်ကြနေ့ကဂျနီဗာကုလသမဂ္ဂမှာကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်WFP ကမ္ဘာစာနာရိတ်ခါအစီအစဉ်ရဲ့ပြောခွင့်ရအမျိုးသမီးဘက်တီနာလူရှာကအခုလိုပြောပါတယ
် WFP has been given the green light to resume food assistance operations in the northern part
ဒီခိုင်းပြည်နယ်မြောက်ပိုင်းမှာ WFP ရဲ့စာနာရိတ်ခါပုံမှန်ထောက်ပံ့မှုအစီအစဉ်ကိုပြန်ပြီးစတင်ဖို့အတွက်ခွင့်ပြုလိုက်ပါပြီ။အသေးစိတ်ဆောင်ရွက်ဖို့မြန်မာအစိုးရနဲ့ကျမတို့ပူးပေါင်းဆောင်ရွက်နေဆဲဖြစ်ပါတယ်။ဒါပေမဲ့တတိထားဖို့ကျမပြောချင်တာကအသေးစိတ်လောက်ရမှာတွေဆွေးနွေးရမှာတွေကအများကြီးရှိနေပါသေးတယ
်။ဘယ်အချိန်တော့လက်တွေ့စတင်ထောက်ပံ့ခွင့်ရမလဲဆိုတဲ့သတင်းတော်တဦးရဲ့မိကွန်းကတော့
We don't have a timeline yet for that. So I think everybody we're talking with the government.
အချိန်နဲ့ပတ်သက်လို့တော့ကျမတို့မသိရသေးပါဘူး။ဒါကြောင့်စာနာရိတ်ခါထောက်ပံ့ဖို့ဘယ်အချိန်မှစပြီးလုပ်နိုင်မယ်၊ဘယ်လိုလုပ်ရမယ်ဆိုတာကိုကျမတို့မြန်မာအစိုးရနဲ့ဆွေးနွေးနေပါတယ်။
ဒီမတိုင်ခင်ကပဲရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဒေသမှာဗုဒ္ဓဘာသာရခိုင်လူမျိုးတွေရောမွတ်စလင်တွေပါပါတဲ့လူပေါင်းတသိန်းတစ်ကောင်အတွက် WFP ကစာနယ်ရိတ်ခါထောက်ပံ့ခဲ့ပါတယ်။ WFP အနေနဲ့ပိတ်ပင်ထားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလွဲပြီးကျန်တဲ့ရခိုင်ဒေသတွေမှာပုံမှန်စာနယ်ရိတ်ခါထောက်ပံ့မှုအစီအစဉ်တွေရှိနေဆဲဖြစ်ပြီးမကြာသေးခင်ကပဲရခိုင်ပြည်နယ်အလဲပိုင်းကလူပေါင်းတသိန်း၄တောင်အတွက်စာနယ်ရိတ်ခါတွေထောက်ပံ့ခဲ့ပါတယ်။မနေ့ကကုလသမဂ္ဂသတင်းစာရှင်းလင်းပွဲအတွင်းဘင်္ဂလားဒေ့ရှ်ဘက်ကိုထပ်မံရောက်ရှိလာတဲ့ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့သူတို့ဆောင်ရွက်ပေးနေတာတွေကို UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးပြောခွင့်ရဘာဘာဘဲလော့ရှ်ကအခုလိုပြောသွားပါတယ
် The UN Refugee Agency has relocated some 1700 new refugees to a government allocation
အသေးရောက်လာတဲ့ဒုက္ခသည်1900လောက်ကိုဘင်္ဂလားဒေ့ရှ်အရှေ့တောင်ဘက်မှာအစိုးရကအသစ်ချပေးထားတဲ့နေရာကို UNHCR ကနေစီပြောင်းပေးခဲ့ပါတယ်တရှိကုတူပေါလုံးဒုက္ခသည်စခန်းမှာလူတွေအစမတန်များပြားနေတာကိုရှော့ချတဲ့အနေနဲ့ဖြစ်ပြီးနောက်သတင်းဘက်တွေတွင်သူတို့အတွက်တဲအိမ်တွေကိုအဲ့နေရာမှာတိစောက်ပေးမှာဖြစ်ပါတယ
်။ဒါပြင်ဒီဒုက္ခသည်တွေဟာအစ်စ်ရောက်လာတဲ့တောင်းနဲ့ချီတဲ့ဒုက္ခသည်တွေတဲကဖြစ်ပြီးသူတို့ဟာဘင်္ဂလားဒေ့ရှ်နယ်စပ်ကိုရောက်ဖို့သတင်းတစ်ပတ်ကြာအောင်လမ်းလျှောက်ခဲ့ကြတာဖြစ်တယ်လို့ဘာဘာဘဲလော့ရှ်ကဆိုပါတယ်။ပြီးခဲ့တဲ့သတင်းဘက်ကသူတို့ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဝင်ခွင့်မပေးခင်နေဆက်အနီးရွာကလေကွင်းပြင်တွေမှာ၄ရက်ကြာစောင့်ဆိုင်းခဲ့ကြရတယ်လို့ဆိုပါတယ်။ထပ်ပြီးရောက်လာတဲ့ဒုက္ခသည်တွေကိုလက်ခံဖို့ဧကပေါင်း3000အကျယ်ရှိတဲ့နေရာတစ်ခုဘင်္ဂလားဒေ့ရှ်အစိုးရကသတ်မှတ်ခွင့်ပြုထားပြီးအဲ့ဒီဘက်ကဒုက္ခသည်ပေါင်း5000ပြောင်းရွှေ့နေရာချထားပေးဖို့ UNHCR ကစီစဉ်နေပါတယ်။ ဩဂုတ်လ25ရက်နေ့နောက်ပိုင်းရောက်လာတဲ့ဒုက္ခသည်အရေးအတွက်ဟာလက်ရှိခမန်းကြီးစုစုပေါင်း635,000ရှိသွားပြီဖြစ်ကြောင်းဘာဘာဘဲလော့ရှ်ကဆိုပါတယ်။ဒီသတင်းမှတ်တွေအတွင်းနောက်ထပ်ရောက်လာတဲ့ဒုက္ခသည်တွေထဲမှာရိုဟင်ဂျာကလေးပေါင်း6,000နီးပါးလောက်ရှိနေပြီးအဲ့ဒီထဲက2,000လောက်ဟာအစာအာဟာရချို့တဲ့မှုကြောင့်တေလူနီးပါးဝေဒနာခံစားနေရပြီးနောက်ထပ် 9,000 လောက်ဟာအတော်လေးအစာအာဟာရချို့တဲ့နေကြောင်း UNICEF ကမ္ဘာကလေးများရန်ပုံငွေအဖွဲ့ပြောခွင့်ရအမျိုးသမီး Merazi Magadu ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်ရှင်
မင်းဂျင်းနိုင်တင်ပြခဲ့တာပါရှင်တဆက်ထက်မှာပဲအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂအနေနဲ့စာနာရိတ်ခါအပါအဝင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုနှစ်ဖက်အတိုင်းဝိုင်းနဲ့ဒေသခံပြည်သူအားလုံးကိုပဲ့မြမြတတပေးဖို့ဒေသခံအဖွဲ့အစည်းတွေကတိုက်တွန်းလိုက်ပါတယ်လုံလုံရေးအခြေအနေကြောင့်ဆိုင်းငံ့ထားတဲ့ကုလသမဂ္ဂကပုံမှန်ထောက်ပံ့နေတဲ့စာနာရိတ်ခါအကူအညီပေးရေးအစီအစဉ်ကိုပြန်စတင်ဖို့မြန်မာအစိုးရကခွင့်ပြုလိုက်ကြောင်းကုလသမဂ္ဂလက်အောက်ခံ WFP ကမ္ဘာစာနာရိတ်ခါအစီအစဉ်ကပြောကြားခဲ့ပြီးတဲ့နောက်အကူအညီတွေပြန်လာတော့မယ့်အခြေအနေပေါ်အခုလိုတုံ့ပြန်ကြတာပါအသေးစိတ်ကိုမှတ်စုမွန်ကဆက်ပြီးပြောပြပါလိမ့်မယ်ရှင်
ဟုတ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသတွင်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဘူသီတောင်မောင်နှောဒေသတွင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာ NGO အဖွဲ့အစည်းတွေရဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေလုံခြုံရေးအခြေအနေကြောင့်ခေတ္တရပ်ဆိုင်းခဲ့ရတာပါအဲဒီနောက်မှာတော့အကူအညီထောက်ပံ့မှုအစီအစဉ်တွေပြန်ပြီးခွင့်ပြုနိုင်မှုမြမအစိုးရနဲ့ကုလသမဂ္ဂကြားညှိနှိုင်းဆွေးနွေးမှုရလဒ်အဖြစ်နဲ့နှစ်လအကြာမှာတော့စားနပ်ရိက္ခာတွေပြန်ပြီးထောက်ပံ့မှုမြမဘက်ကခွင့်ပြုလိုက်ကြောင်းမနေ့တောက်ကြနေကဂျနီဘာကုလသမဂ္ဂမှာကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်း WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်ကပြောဆိုလိုက်တာပါအခုလိုမျိုးအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွေလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေပြန်လည်စတင်တဲ့အခါမှာတော့ကုလသမဂ္ဂနဲ့နိုင်ငံတကာ NGO ဖွဲ့စည်းတွေအနေနဲ့နှစ်ဖက်အတိုင်းဝိုင်းကိုဗတ်မြတ်မြတ်တတ်တာအကူအညီပေးတင်တယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့အတွင်းမှုအဖွဲ့ဝင်ဦးအောင်မရကျော်ကတိုက်တွန်းပါတယ
်ကျွန်တော်တို့ကတော့မြေတန်းအဲ့လိုဘက်နှစ်ဖက်ကိုပေးဖို့အတွက်တိုက်တွန်းတယ်လာပြီးရင် UN အဖွဲ့တွေလာတဲ့အချိန်မှာကျွန်တော်တို့ဒီမှာရှိတဲ့ဒေသခံတွေကလည်း UN တစ်ခုလုံးကိုလိုမရှိအဲ့လိုမျိုးကန့်ကွက်နေကြတဲ့ပိုင်းဟုတ်ပါဘူး။ဘယ်နှစ်ဖက်ကိုညီညွတ်ညားမလုပ်တဲ့ညီညွတ်ညီများမဖြစ်တဲ့အဲ့ဒီအဖွဲ့တွေကိုကျွန်တော်တို့ကအလုံးဝလိုမရှိဘူးဆိုပြီးကန့်ကွက်ဆန္ဒပြတယ်ပိုင်းတဲ့အများကြီးဖြစ်ခဲ့တာ။ဒါပေမဲ့ UNHCR တို့ UNDP တို့ပြီးရင်ကျွန်တော်တို့ဒီမှာရှိတဲ့ဂျာကာအဖွဲ့တို့အဲ့ဒီအဖွဲ့တွေကိုတကယ်ဟိုဟာဖြစ်တဲ့အဖွဲ့အစည်းတွေလည်းအများကြီးရှိတာပဲ။အဲ့လိုဘဲမညီပေးတဲ့အဖွဲ့အစည်းဆိုရင်တော့ဒီအပိုင်းဝိုင်းနဲ့တော့ပဋိပက္ခကတော့ရှိနေပါမယ်။အဲ့ဒါဘိုင်းကိုတော့ UN ကတော့အတိအကျက်မဲ့မှုကိုအဲ့ဒီအဖွဲ့အစည်းတွေကသူတို့ရဲ့ဝန်ထမ်းတွေကကျက်မဲ့ပြီးဒီဒေသမှာထိန်လုပ်ဖို့တော့လိုမယ်လို့ကျွန်တော်တို့ကတော့သုံးသပ်တာပေါ့မှာ။
အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်စားနပ်ရိက္ခာနဲ့နေထိုင်ရေးအပါအဝင်ပုံမှန်လူမှုဘဝပြန်လည်ထူထောင်ရေးအခက်အခဲဖြစ်နေရတဲ့ဒေသခံတွေကြားလူသားချင်းစာနာမှုအကူအညီတွေကိုတန်းတူညီမျှပေးတင်တယ်လို့အကဲဆက်မခံတဲ့အနေအထားပေါ်မှာလည်းကုလနဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကသတိချက်တင်တယ်လို့ကမန်မျိုးသားတိုးတက်ရေးပါတီရဲ့ဗဟိုကော်မတီဝင်ဦးတင်ငွေကလည်းတိုက်တွန်းပါတယ်။
ကျွန်တော်တို့ဒီခုလက်ရှိအနေအထားအရတော့ကုလသမဂ္ဂကအထောက်အပံ့တွေနိုင်ငံတကာအထောက်အပံ့တွေကတော့ပေးဖို့လိုလိုအပ်နေပါတယ်ဗျာ။လက်ရှိတက်တဲ့အခက်အခဲကိုအခုလိုကုညီဖြည့်ရှင်ပေးတဲ့အတွက်လည်းဒါကျွန်တော်တို့ကျေးဇူးတင်ရမှာပါ။ဒါပေမဲ့ခုနတော့လို့ကျွန်တော်တို့နှစ်ဖက်အဖွဲ့အစည်းကိုလည်းကျွန်တော်တို့ဟိုမျက်မျက်တာတာနဲ့ကုညီပေးရင်တော့ဒါပုံပြီးတော့အကောင်းဆုံးပေါ့ဒီသက်ခံရဲ့လက်ရှိအခက်အခဲရောနောက်တစ်ခါဒီဘက်ကမွတ်စလင်အဲဒုက္ခသည်တွေရဲ့အခက်အခဲတွေရောနှစ်သက်တာကူညီပေးရင်တော့ဒါကျွန်တော်တို့ပုံပြီးတော့အကောင်းဆုံးဟောအပြည့်တော်ဆုံးပါဗျ
အခုလက်ရှိအခြေအနေမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဥယျာဉ်စွန့်ခွာထွက်ပြေးရသူတွေအတွက်အစိုးရဘက်ကလူမှုဘဝပြန်လည်တည်ဆောက်ရေးနဲ့ပြန်လည်နေရာချထားရေးအစီအစဉ်တွေကိုတောင်းရပေးနေချိန်မှာဒေသခံတွေအတွက်အဓိကအရေးတကြီးလိုအပ်နေတာကတော့စိုးရင်စိန်ကင်းကင်းနဲ့နေထိုင်နိုင်ရေးအသက်အနည်းဘေးကေလုံခြုံရေးပဲဖြစ်တယ်လို့ဒေသခံလည်းဖြစ်တဲ့ဥအောင်မရကျော်ကပြောပါတယ
်ဒီကတော့လုံခြုံရေးပါပဲမှားရေလုံခြုံရေးဆိုတော့ပြောမယ်ဆိုရင်အခုပြန်တော့တဲ့ကျွန်တော်တို့ရခိုင်တိုင်းရင်းသားမျိုးနေစုတွေအကုန်လုံးက ပြောမြစတဲ့ရေခပိုင်းကအဲ့လိုခီသူတို့ကမစိုးရင်ဘူးအဓိကစိုးရင်တာကအဲ့ဒီအကျံဖဲဖွေးတယ်အကျံဖဲအဖွေးတွေအန်ဒီပဲပြောမစအဲ့ဒီပဲဝင်းကြီးမှာလုံချုံရရေတရားဥပဒေစိုးမှုမှုပိုင်းတိတိကျကျမလုံနိုင်ဘူးဆိုရင်တော့ကျွန်တော်တို့ဒေသခံတိုင်းရင်းသားတွေကအဲ့ဒီမှာဒီရေးမှာမဟုတ်အဲ့ဒါကြောင့်အဓိကလိုရတာကတော့လုံချုံရကိုဘယ်လိုမျိုးအစိုးရကတိတိကျကျလုပ်ပေးနိုင်မလဲ ဥပမာကျွန်တော်တို့တက်မတော်ရှိမှအလိုမျိုးမဟုတ်ဘူးကျွန်တော်တို့အဲ့ဒီမှာရှိတဲ့ကျွန်တော်တို့ရေးဆိုင်တဲ့ပြည်ထရေးဌာနမှာဘယ်လိုမျိုးကျွန်တော်တို့စီမံခန့်ခွဲပြီးလုပ်မလဲလို့အဲ့ဒီဘဝလုံခြုံမှုပိုင်းအဲ့ဒီတိုင်းရင်းသားတွေရေလုံခြုံမှုပိုင်းကိုအဆေးရှောက်ရှားနိုင်လေဆိုတော့အဲ့ဒီဒေသခံဒေသတော်အနေနဲ့မှာပဲအဓိကတော့လုံခြုံရေးပြီးလို့ကျွန်တော်ကတော့သုံးသပ်တာပေါ့ကွာ
ရခိုင်ပြည်နယ်အတွင်းအကူအညီပေးရေးလုပ်ငန်းတွေမှာဗန်လိုက်မှုတွေရှိနေတယ်ဆိုပြီးဒေသခံအနေနဲ့အဖွဲ့အစည်းတွေကြားကန့်ကွက်ဆန္ဒပြမှုတွေနဲ့အကူအညီပေးရေးရိတ်ခါတွေတည်ယူပို့ဆောင်ရေးတွေမှာအခက်ကြုံခဲ့ရတာတွေလည်းရှိခဲ့ပါတယ်ခိုင်မြောက်ပိုင်းဘက်အကူအညီပေးရေးလုပ်ငန်းတွေပြန်လည်စတင်မှုအတွက်ကိုတော့အစိုးရနဲ့ကုလသမဂ္ဂကြားနှစ်ဖက်အသေးစိတ်ဆွေးနွေးနေဆဲဖြစ်တယ
င်ခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကြောင်းအိဒေတာကမွတ်စလင်တွေတိုင်းနဲ့ကြီးပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြပြီးမှာတော့ဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်တန်ခတ်ရေးယူဖို့နိုင်ငံတကာကလှုပ်ဆောင်လာပါတယ်မြန်မာစစ်ခေါင်းဆောင်တွေအပေါ်ဘာကြောင့်အခုလိုပြစ်မှတ်ထားရေးယူဖို့လှုပ်ဆောင်လာတာပါလဲဒီလိုပြစ်မှတ်ထားရေးယူတန်ခတ်မှုတွေဟာမြန်မာဒီမိုကရေစီရေးအပြောင်းလဲဆောင်ရွက်မှုတွေအတွက်အထောက်အကူဖြစ်စေပါသလားအဟန့်အတားဖြစ်စေပါသလားဆိုတာကိုဒီတစ်ပတ်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးသွားမှာပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပို့ပေးထားမယ်ဆိုရင်တရက်လေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ခင်ဗျာဒါမှမဟုတ်စာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-232-3954ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သောတာရှင်တွေကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။အခုစနေညတရားလေးလိုင်းဆွေးနွေးခန်းကိုည9:00ခွဲမှာစတင်မှာဖြစ်ပါတယ်။ VOA မြန်မာပိုင်းကတရားလေးလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေကြုံရတဲ့အခက်အခဲပဲကိုတလဲကြည့်ကြရအောင်ပါ။ထိုင်းနိုင်ငံကိုနှစ်နိုင်ငံသဘောတူညီချက်စာချုပ်နဲ့လာရောက်တဲ့အလုပ်သမားတွေဟာရက်ပေါင်း40ကျော်အထိအလုပ်ကင်မရကြတာကြောင့်အလုပ်သမားတွေဆောင်ရွက်ပေးနေတဲ့အဖွဲ့တွေနဲ့မြန်မာတန်ရုံးကိုတိုင်ကြားခဲ့ရာဒီကနေ့အောက်တိုဘာလ20ရှိရနေမှာတော့သူတို့ကိုပို့ခဲ့တဲ့ကုမ္ပဏီကအနေနဲ့ခြေဖြစ်တူဦးကိုကြက်8သိန်းကျော်ပြန်လည်ပေးခဲ့ရပါတယ်ဒီအကြောင်းပြည်စုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံမဟာဆိုင်ဒေသကဆက်ရုံနေမှာအလုပ်ရမယ်ဆိုပြီးအနေနဲ့ရရကအလုပ်သမားတွေကိုစုဆောင်းကထိုင်းနိုင်ငံကိုပို့ဆောင်ခဲ့ပေမဲ့တလခွဲနှီးပါကြတဲ့အထိအလုပ်တွေမရရှိတာကြောင့်အလုပ်သမားရေးဆောင်ရွက်နေတဲ့ AAC အဖွဲ့ကိုအလုပ်သမား45ဦးကတိုင်ကြားရာကနေကုမ္ပဏီခြံကနေမျက်နှာကြည့်ရဖို့ဆောင်ရွက်ခဲ့ကြတယ်ဆိုပြီး AAC အဖွဲ့ကတာဝန်ရှိသူကိုရဲမင်းကပြောပါတယ်
။အေး MOU သမားတွေကထိုင်းနိုင်ငံမှာအလုပ်ရပေါင်း40ကျော်မရတဲ့အတွက်ကျွန်တော်တို့ AAC ကိုကူညီတောင်းတယ်။ AAC ကနေတာယာရှိတွေကိုလမ်းတရင်ပို့ပြီးတော့ကျွန်တော်တို့ငွေစက်မှာကြောက်လုံးကြီးကြောင်ဆင်းပို့တယ်။ဆင်းပို့ပြီးတော့သက်ဆိုင်ရာအေဂျင်စီကတို့ဒီနေ့လာရအောင်ကျွန်တော်တောင်းဆိုပေးတယ်တယောက်ကို8သိန်းရောပေးတယ်အားလုံးလူကြီး45ဦးပါမှာသူတို့တတုတ်တဲ့ပို့လာတာ189ဦးပါအခု45ဦးကြီးကျွန်တော်တို့ AC ဘက်ကကူညီတောင်းလာတာပါကျန်တဲ့လူတွေကတော့ဘယ်ရောက်လို့ဘယ်ပေါက်နေမှမသိဘူးသူတို့အလုံးလည်းမရသေးပါဘူးမာကြံပါပဲလောက်ပါအဲ့လိုယုံကြီးကလူမခေါ်ပဲနဲ့သူကခေါ်သွင်းလာတာဆိုတော့တခြားမျိုးတွေပို့ဖြစ်တယ်ကျွန်တော်တို့8သိန်းနဲ့45ဦးကိုလက်ကီးအေဂျင်စီကသမားတွေလုံးမကြည့်ပဲနဲ့ပို့ဆောင်လိုက်တယ်ဆိုတော့မသိဘူးဆိုရင်လိမ့်နေခေါ်ဆောင်မှုနဲ့တရားစွဲမှာဖြစ်ပါတယ
်လူသမားတွေကတော့ထိုင်းနိုင်ငံမှာအလုပ်ရဖို့အတွက်ငွေကြေးကုန်ကျဆန်ပြီးလာခဲ့ပြီးမှအလုပ်မရတဲ့အတွက်အခက်အခဲတွေဖြစ်ခဲ့ရတယ်လို့ဆိုပါတယ်
။မမကြီးကအခက်အခဲရှိပါခင်ဗျ။စီဝိုင်းအဆင့်ပြီးလို့လာလို့ကြတာ။ဟုတ်လားတရားဟိုမှာ6သိန်းကျော်ပေးရတယ်။တချို့က9သိန်းပေါ့တချို့က7သိန်းပေါ့နော်။ကြောက်တဲ့တရားတော့ကယ်တင်ဈေးရောမပြီးကြဘူး။ကယ်တင်တဲ့အရင်ဆင့်ကုမ္ပဏီကိုပေးတာပေါ့
။အလားတူအလုပ်တွေရမယ်ပြောဆိုပြီးထိုင်းနိုင်ငံကိုတရားဝင်ခေါ်ဆောင်လာခဲ့ပြီးမဲ့အလုပ်မပေးနိုင်တာတွေကြောင့်နိနာကြီးပြန်ပေးရတဲ့ကုမ္ပဏီတွေလည်းရှိနေတယ်လို့လည်းကိုရဲမင်းကပြောပါတယ်။
နောက်တော့ကလည်းရွှေစင်ကိုပွင့်ကုမ္ပဏီက12ဦးကိုရောကြီးတူကို3သိန်း3000တုံးနဲ့သိန်းပေါင်း300ကျော်ရောကြီးပေးခဲ့တယ်။အခုနောက်တဲ့ကြောက်လုံးကြီးစကမ်းမှာတော့ဒါဒုတိယအကြိမ်မြောက်ပေါ့နော်
။ထိုင်းနိုင်ငံထဲမှာမြန်မာရှိတားလို့တမ3တန်းထက်မနည်းရှိနေကြောင်းထိုင်းနဲ့မြန်မာအစိုးရတွေကခံမှန်းထားကြပါတယ်။မြန်မာပြည်မှာအလုတ်ကိုင်းခက်ခဲပြီးဝင်ငွေထွက်ငွေမမြတ်တမှုတွေကြောင့်ထိုင်းနိုင်ငံကိုလာပြီးမြန်မာတွေအလုတ်ရှာဖွေကြတာတွေအများအပြားရှိလာပါတယ်။ ဒီထဲမှာအခုလိုမျိုးတရားဝင်
MOU နေ့မှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးတော့ဟောလွင်းဒေးကျင်းပကြတဲ့ပုံအကြောင်းကိုတင်ပြပေးပါမယ်လောင်မဲအော်တိုဘာ31ရက်နေ့ဟာဟောလွင်းဒေးဖြစ်တာကြောင့်ဒီဟောလွင်းနေ့မတိုင်ခင်မှာဆိုရင်ဒီပွဲတော်ကျင်းပရမှာအဓိကပါဝင်တဲ့ရွှေပြုံသီးနဲ့ပတ်သက်တဲ့ပြိုင်ပွဲကျင်းပလေးရှိပါတယ်ရွှေပြုံသီးတွေကိုထူရိုက်ပြီးခွဲတာပြင်တခြားနှီးပေါင်းစုံတုံးပြီးတော့လေပျော်ပွဲရှင
ပေးဆိုင်ခင်းကနေအကြီးဆုံးဖယုံနီးတီးလဲဆိုတာကိုပြင်ကြတာပါဒါပြင်ဖယုံနီးကိုအလှဆင်းလှေလိုစီးပြီးတော့လဲပြိုင်ပွဲဝင်ကြပါသေးတယ်ဖယုံနီးလှေပြိုင်ပွဲကိုလူငယ်တဲ့16နှစ်ကတည်းကစတင်ခဲ့တာပါပြိုင်ပွဲဝင်ခဲ့သူစီလီယာဟက်ချ်ကပြိုင်ပွဲအကြောင်းသူဘယ်လိုသိခဲ့လဲဆိုတာကိုအခုလို့ရှင်းပြပါရယ
် Well I read about this giant pumpkin regatta about a year and a half ago
ဖယုံနီးကြီးတွေကိုလှေလှုပ်ပြီးတော့စီးတဲ့ပြိုင်ပွဲအကြောင်းလွန်ခဲ့တဲ့တစ်နှစ်ခွဲလောက်ကဖတ်ရပါတယ်အဲ့ဒီနောက်ပြိုင်ပွဲအကြောင်း Google မှာရှာပြီးဖတ်ပြီးတော့ပြိုင်ပွဲဝင်ခဲ့ပါတယ်
။ပြိုင်ပွဲဟာလွန်ပြောစရာကောင်းတာကြောင့်ရာသီဥတုကိုယ်တော်ဂယုမဆိုင်မိကြဘူးလို့ Hatch ကပြောပါတယ်
။ I didn't notice it was raining when I was paddling.
လေလော်နေတော့ကမိုးရွာနေမှန်းတော့မသိလိုက်ပါဘူး။တကယ်ကိုပျော်ပါတယ်။ကျွန်မဒုတိယဆုချိတ်ခဲ့ပါတယ်။
စက်တင်ဘာလအတွင်းကျင်းပတဲ့ပွဲတော်ရက်မှာမိုးအကြီးကျယ်ရွာသွန်းပေမယ့်ပြိုင်ပွဲလာရောက်ကြည့်ရှိသူထောင်ထဲချီရှိခဲ့ပါတယ်။ရာသီကူးပြောင်းချိန်မှာပြောပြောရှင်းရှင်းနဲ့ဒီဖယုံကြီးလေပြိုင်ပွဲဆင်နွှဲကြတဲ့အကြောင်းကိုတော့ Chuel တင်မြို့ပန်းဖြေအားကစားရေးကော်မတီအဖွဲ့ဝင် Heidi Marx ကအခုလိုရှင်းပြပါရယ်
We have four heats. The first heat is the growers who grow the pumpkins. It started for them.
ပြိုင်ပွဲမှာအဆင့်လေးကျင်းတဲ့ပြိုင်တာပါဖယုံကြီးပြိုင်ပွဲမှာအကြီးဆုံးစိုက်ပျိုးနိုင်သူကိုပေးတဲ့စုပြီးတော့ဖယုံကြီးအလှဆင်ပြိုင်ပွဲနောက်အမြန်ဆုံးဘလို့အလှဆင်နိုင်လဲဆိုရရဲ့ဖယုံကြီးကိုလှိမ့်လို့ပြီးတော့ဘသူအမြန်ဆုံးလှော်ခတ်နိုင်လဲဆိုတာအတွက်စုပေးပါရယ်
ဖယုံကြီးလေပြိုင်ပွဲမှာပါဝင်သူတွေဟာကက်ပတန်အမေရိကာ၊ဆန်တာကလော့စ်ဝစ်ဆုံနဲ့ဝစ်ဆင်းပြီးတော့လေပြိုင်ပွဲဝင်ကြပါတယ်။ပြိုင်ပွဲကို၃ရက်တာကျင်းပလို့ရှိပြီးကမ္ဘာတဝန်းကဘယ်သူမှဆိုပါဝင်ရှင်ပြိုင်လို့ရပါတယ်ခင်ဗျာ
။ကိုအောင်တင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းစနေနေ့ညနေအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်တစ်နာရီကြာ9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပြုလို့ခြင်းလေဆိုလို့ရှိရင်လည်း VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုရနိုင်ကြေညာပေးပါမယ်ရှင
်ပြီးခဲ့တဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းအနောက်ရှက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွင်ပထမဆုံးစွဲချက်တွေကိုအမေရိကန်ပြည်ထောင်စုထူးခုံရုံးကအတည်ပြုလိုက်ပြီးဖြစ်ပါတယ်ဒီစုံစမ်းစစ်ဆေးမှုကိုထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကဥဆောင်တာဖြစ်ပါတယ်ထိပ်ပေးထားတဲ့စွဲချက်တွေတင်သွင်းလိုက်တာနဲ့ပတ်သက်ပြီးတော့တောက်ကြနေနောက်ပိုင်းမှာသတင်းမီဒီယာတွေကဖော်ပြခဲ့ကြတာပါထူးခုံရုံးကစွဲချက်တွေကိုအတည်ပြုလိုက်တာနဲ့ပတ်သက်ပြီး CNN သတင်းဌာနကပထမဆုံးသတင်းထုတ်ပြန်ခဲ့တာဖြစ်ပြီးတော့စွဲချက်တင်ခံရတဲ့ဘသူကိုမဆိုအစိုးဆုံးတင်လာနေကစပြီးဖမ်းဆီးထိန်းသိမ်းခံရမှာဖြစ်တယ်လို့ဆိုထားပါတယ်ဘယ်လိုစွဲချက်တွေနဲ့ဆွဲဆိုထားတယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးအမေရိကန်ပြည်ထောင်စုအနေနဲ့မြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်ပိုင်ဆိုင်တာကိုဘယ်တော့မှလက်ခံမှာမဟုတ်ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောလိုက်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်ထုတ်လုပ်တဲ့အစီအစဉ်တွေအပြင်းထန်လှုံ့ဆော်နေတာဟာအထူးချံဖြစ်နေတဲ့မြောက်ကိုရီးယားနိုင်ငံကိုလုံခြုံစေတာထက်သူ့ရဲ့လုံခြုံရေးကိုထိခိုက်စေတယ်လို့ဝန်ကြီးမက်ဒစ်ကဆိုမျိုးမှာစနေနေ့ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားစစ်တပ်အနေနဲ့လည်းအမေရိကန်နဲ့တောင်ကိုရီးယားမဟာမိတ်ရဲ့စစ်အင်အားကိုဘယ်လိုမှရှင်းနိုင်ကြမရှိဘူးလို့ဝန်ကြီးမက်ဒစ်ကသတိပေးပြောကြားလိုက်ပါတယ်ခင်ဗျာ။နမဟောင်းဂျွန် F. ကနေဒီလှုပ်ကြံခံရမှုနဲ့ဆက်ဆက်တဲ့မှတ်တမ်းဖိုင်အားလုံးကိုထုတ်ဝေနိုင်ပြီဖြစ်တယ်လို့သမ္မတ Trump ကတောက်ကြနေနောက်ပိုင်းမှာကြေညာလိုက်ပါတယ် CIA နဲ့တခြားအဖွဲ့အစည်းတွေပါဝင်ဗိုလ်ချုပ်ကြီး Kelly နဲ့တင်းကျပ်တေချာစွာဆွေးနွေးပြီးနောက်မှာတရှိထင်ရှားရှိနေသူတွေရဲ့နာမည်ရင်းနဲ့အင်္ဂလိပ်စာတွေကလွှဲလို့သမ္မတ JFK ရဲ့မှတ်တမ်းတွေအားလုံးကိုပြည်သူတွေရှာဖွေဖတ်ရှုနိုင်ဖို့ထုတ်ဝေလိုက်တာဖြစ်တယ်လို့သမ္မတ Trump က Twitter စာမျက်နှာကနေရေးသားထားပါတယ်ခင်ဗျာ
တရင်ချင်းချက်ကိုကိုရနိုင်တင်ညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရေမူကမဆုံမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evanov ဖြစ်ပါတယ်။ကျမရှာဖောင်ပါ။ဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လွန်ချင်းညနေ6နာရီခွဲနဲ့9နာရီအထိ line 2 meter 7.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။နောက်တစ်နာရီကြမှာပြန်လည်ဆုံတွေ့ကြတာပါရှင်။Thank you.